ပြီးခဲ့တဲ့လကကနဦးထွက်ပေါ်ခဲ့တဲ့ကမ္ဘာအရရကနိုင်ငံရေးခေါင်းဆောင်တွေချမ်းသာကြွယ်ဝသူတွေရဲ့ပြပမှာဘန်တွေမှာအနှံထားတဲ့ဘန်စင်းတွေအကြောင်းပနားမားပေပါလို့ခေါ်တဲ့ပေါက်ကြားမှုတွေအကြောင်းစပိန်နဲ့အိုက်စ်လန်မှာအဆင့်မြင့်ခေါင်းဆောင်တွေပြုတ်ကျခဲ့ပြီးဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ဒီကိစ္စကြောင့်စိတ်နှောက်ရှက်ဖြစ်ခဲ့ရတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အပေါင်းပါတွေရဲ့ငွေကြေးခွာခြားမှုလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဆွဆွဲချက်တွေပေါ်ထွက်လာခဲ့ပါတယ်။တနင်္လာနေ့ကတော့ထုတ်ပြန်လိုက်တဲ့အများပြည်သူနဲ့ပတ်သက်တဲ့စည်းင်းစရာအချက်အလက်တွေကပိုပြီးကြီးမားမားရိုက်ခတ်မှုတွေရှိလာနိုင်တဲ့အကြောင်းပနားမားအကျိုးဥပဒေအကျိုးဆောင်အဖွဲ့ Mossack Fonseca စီကဆာဝက်ဆာရန် 17.5 သန်းကျော်ကိုထိမ့်သိမ်းထားတဲ့ ICIG အဖွဲ့ကပြောလိုက်ပါတယ် ICIG အဖွဲ့ဟာဒီအစပိုင်းမှာအချက်အလက်တွေကိုရွေးချယ်ထားတဲ့သတင်းသမားတွေကိုပဲမျှဝေပေးခဲ့တာဖြစ်ပါတယ် ICIG ဟာတနင်္လာနေ့ညနေ 2:00 နာရီမှာအဖွဲ့ရဲ့ website မှာနိုင်ငံနဲ့နယ်မြေနေဒေသပေါင်း200ကျော်ကပိုင်ဆိုင်သူတွေရဲ့ပြပဗန်အကောင့်တွေနဲ့တက်ဆိုင်တဲ့အချက်အလက်ပေါင်း 2 သိန်းကျော်အထိပါဝင်တဲ့ database အချက်အလက်တွေတင်ထားတဲ့ website တစ်ခုကိုရှာဖွေကြည့်ရှုလို့ရအောင်ဖွင့်ပေးလိုက်ပါတယ်ထုတ်ပြန်လိုက်တဲ့ database အချက်အလက်ထဲမှာ corporation ကြီးတွေနဲ့တက်ဆိုင်တဲ့အခြေခံအချက်အလက်တွေပါဝင်ပြီးဥပဒေကြိုးဆောင်အဖွဲ့ Mossack Fonseca အဖွဲ့ကအခိုးခံခဲ့ရတယ်လို့ပြောတဲ့ ICIJ ကအကြင်ကြင်စစ်ဆေးနေတဲ့နိုင်ငံပေါင်းစုံကအခွန်တန်းချောင်လူတွေရဲ့အချက်အလက်တွေနဲ့ခက်ဆင်ဆင်ဖြစ်ပါတယ်။ကုမ္ပဏီတွေငွေစုထားတဲ့အဖွဲ့အစည်းတွေနဲ့ foundation အဖွဲ့တွေကိုနိုင်ငံလူနာမည်လိပ်စာအခြားအချက်အလက်တွေနဲ့ internet မှာရိုက်ထည့်ပြီးရှာဖွေလို့ရပါတယ်။အထူးအရေးကြီးပြီးသတိထားရတဲ့ဘဏ်အကောင့်နံပါတ်နဲ့ပုံကိုရေးအချက်အလက်တွေကိုတော့ခြံထားခဲ့ပါတယ်။အခုပနားမားပေပါလိလာစုံစမ်းရေး project ကိုဆက်လုပ်နေကြတဲ့အထက်မှာနိုင်ငံပေါင်း80ကျော်ကသတင်းဌာန100ကျော်သတင်းသမားပေါင်း390ကျော်ပါဝင်ပြီး ICIJ အဖွဲ့ကဒုတိယညွှန်ကြားရေးမှူးဝေါ်ကာဂွေဘာနာကကြီးကြပ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလဇန်မှာစပြီးသတင်းတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်။